ကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြီးသူရဦးတင်ဦးကိုတမ်မတော်နေကိုတက်ဖို့ဖိတ်ကြပေမဲ့သူရောမိသားစုအနေနဲ့ရောတွားရောက်တက်နိုင်မှာမဟုတ်ကြောင်းတာဖြစ်သူဦးတန့်စင်ဦးကပြောပါတယ်။ ဦးတင်ဦးနဲ့မိသားစုကိုမနစ်ကစပြီးတော့ပထမဆုံးအကြိမ်အဖြစ်တမ်မတော်နေအခမ်းအနားတက်ရောက်ဖို့လာရောက်ဖိတ်ကြပေမဲ့ကိုဗစ်ကာယောဂါအခြေအနေတွေကြောင့်တော်လိုင်းရင်းနဲ့အခမ်းအနားအစီအစဉ်တွေဖျက်သိမ်းခဲ့ရပါတယ်။မတ်လ15ရက်နေ့ကလည်းတမ်မတော်စစ်သမိုင်းပြသိုက်မှာမြန်မာနိုင်ငံရဲ့တမ်မတော်ကာကွယ်ရေးဦးစီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူခုနှစ်ဦးရဲ့ရုပ်တုများဖွင့်လ အရာရှိကြီးတွေနဲ့အငိမ့်စားအရာရှိကြီးတွေကအလေးပြုဂုဏ်ပြုခဲ့ကြပါတယ်အဲ့ဒီရုပ်ထုဖွင့်ပွဲအကြောင်းနဲ့ပတ်သက်လို့တစုံတရာအကြောင်းကြားဖိတ်ကြားခဲ့ခြင်းမရှိဘူးလို့ဦးတန့်စင်ဦးက VOA ကိုပြောပါရယ်တက်မတော်အနေနဲ့ NLD ရဲ့ဒုဥက္ကဋ္ဌနဲ့အခုခါနိုင်ငံအဖြစ်တာဝန်ယူထားတဲ့ဘိုးချုပ်ကြီးဟောင်းဦးတင်ဦးရဲ့အခမ်းကဏ္ဍကိုနှစ်အတော်ကြာဖယ်ရှားချန်လတ်ထားခဲ့ပြီးမှမနစ်ကစပြီးတော့အခုလိုပြန်လည်လှုပ်ဆောင်လာခြင်းဖြစ်ပါရယ်အသက်65နှစ်ရှိပြီဖြစ်တဲ့ဘိုးချုပ်ကြီးဟောင်းဦးတင်ဦးမှာ2018ခုနှစ်မေလကတည်းကအုံနောက်လေးဖြတ်ယောဂခန်းစားရပြီးတော့နေအိမ်မှာအနာယူနေတာလည်းဖြစ်ပါတယ်